တရုတ်သမ္မတရှီဂျင်ပင်ရဲ့အခုဆောက်လိုက်တဲ့ဥရောပခီးစဉ်မှာတော့တရုတ်နဲ့ EU ဥရောပနိုင်ငံတွေကြားမှာရှိတဲ့ကုန်သွယ်တင်မာမှုကိုလျှော့ချဖို့ကြိုးပမ်းမှုရှိတယ်လို့လေးလာသူတွေကယူဆပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာ2019ခုနှစ်ကလေးကဆိုရင်ပထမဆုံးဖြစ်တဲ့အခုဥရောပ6ရက်တာခီးကိုတနင်္လာနေ့ကစခဲ့တာပါ။ EU ဥရောပသမ္မတနဲ့တရုတ်နိုင်ငံကြားကုန်သွယ်တင်မာမှုတွေရှိနေချိန်ရုရှားကတရုတ်ထောက်ခံမှုတွေနဲ့ပတ်သက်လို့ဥရောပမှာစိုးရိမ်မှုတွေတိုးနေချိန်မှာပဲဒီခီးစဉ်ဖြစ်လာတာဖြစ်ပြီးတော့ခီးစဉ်တွင်တရုတ်သမ္မတဟာပြင်သစ်ဆာဗီးယားနဲ့ဟန်ဂရီနိုင်ငံတို့ကိုလည်းတွေ့ရောက်မှာဖြစ်ပါတယ်။ဒီခီးစဉ်တွင်မှာပဲယူကရိန်းကရုရှားစစ်နဲ့ဒီအစ္စရေးဟားမတ်စ်ပြပခါကိစ္စတွေရေးပါလာချိန်မှာပဲဥရောပနဲ့ကုန်သွယ်ရေးတက်မှာမှုကိုဖြည့်ရှင်းနိုင်ဖို့ကတော့သမ္မတရှီဂျင်ပင်ကပထမဆုံးကြိုးပမ်းလိမ့်မယ်လို့လေးလာသူတချို့ကသုံးသပ်ပါတယ်။တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးကိုစုံစမ်းစစ်ဆေးရမယ်ဆိုပြီးတော့ဥရောပဘက်မှာဖြစ်လာချိန်မှာပဲအခုသမ္မတရှီဂျင်ပင်ခီးစဉ်ဟာတရုတ်ပေါ်တင်းမာတဲ့ကုန်သွယ်ရေးစီးနှင်းတွေ EU ကချမှတ်ဖို့လုပ်နေတာတွေနှောင့်နှေးလာဖို့လုပ်တာဆိုပြီးတော့ထိုင်ဝမ်မျိုးသားဒန်ဝါတက္ကသိုလ်က EU တရုတ်ကျောင်းကြီးဆက်ဆံရေးကျောင်းကြီးသူဖြစ်တဲ့ Susan and Florence ကသုံးသပ်ပါတယ်တရုတ်ကကမတ်ထာလုပ်တဲ့တရုတ်နဲ့အရှိနဲ့ဒီဘဟုဥရောပကြားပူးပေါင်းဆက်သွယ်ရေးကနေပြီးတော့နိုင်ငံတော်ပင်များနှုတ်ထွက်လာတဲ့ချိန်မှာပဲအခုဟန်ဂရီနဲ့ဆာဗီးယားခီးကိုကြည့်မယ်ဆိုရင်အရှိနဲ့ဘူအာရှဒေသကိုတရုတ်ကလွှမ်းမိုးထားတော့မယ်ဆိုတာကိုပြဖို့အတွက်ရှီဂျင်ပင်ကပြောလင့်ထားဖို့ရတယ်လို့လည်းဖရန်စန်စီကသုံးသပ်ထားပါတယ်